တရင်ကျုလာပြင်းနဲ့မနက်ခင်းဝီလီဝလင်းအချိန်မှာဘုတ်တလင်းမြို့နယ်တဲကနေအိမ်တွေကိုစစ်ကောင်စီတပ်ကမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတချို့အသက်ခံထားပြီးဒါဇင်နဲ့စီလဲဖမ်းခံထားရဆဲပါ။မန္တလေးတိုင်းငစုံမြို့နယ်ဘက်မှာလည်းစစ်တပ်ကနေနေရှင်းနေပြီးလေကြောင်းကပစ်ခတ်နေတာရန်ကုန်ကပေးပို့တဲ့တရင်ကိုအခြေခံပြီးကုကမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။ဒေသခံတွေတပ်ဖြတ်ခံခဲ့ရတယ်လို့ဒါဇင်နဲ့ချီပြီးဖမ်းဆီးခံထားရတဲ့စကိုင်းတိုင်းဘုတ်တလင်းမြို့နယ်မှာဒီကနေ့အောက်တိုဘာ18ရက်တရင်ကျုလာပြည့်နေ့မှာစစ်ကောင်စီကစီပါချေးရွာကိုရောက်ရှိလာပြီးချေးရွာထဲကနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဘုတ်တလင်းဒေသခံတွေကပြောပါတယ်။အောက်တိုဘာလ16ရက်မနေ့ကလည်း3ရက်လောက်တက်ဆွဲနေထိုင်ခဲ့တဲ့တက်လှမ်းရွာကနေစစ်တပ်ထွက်သွားချိန်တော်ရဲတိုက်လို့ဒေသခံတွေပြောတဲ့ယာယီအိမ်တွေကိုမီးရှို့ဖျက်ဆီးသွားခဲ့ပြီးဒီနေ့မှာတော့စီပါချေးရွာထဲဝင်ပြီးမီးရှို့ခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်။
တလိုင်းမီးရှို့တော့တော်ရဲတဲ့မီးရှို့ပြီးတော့ဒီကောင်တွေထွက်ကြတာပဲမနက်ပိုင်းတော့ကြာပါဘူးမနက်ကလေဝေလီဝလေးပိုင်းတော့ပေါ့စီပါပတ်ရောင်းလာတယ်စီပါရောဆင်းနေရတော့မီးရှို့နေတယ်မီးကျင်နေရတယ်တော့လေအဲ့ဒီတော့အမေကလည်းမနေရသေးဘူး
တော်တော်တွေတဲ့တောင်ယာစိုက်ခင်းတွေအတွေ့ယာယီစောက်ထားတဲ့အိမ်လေးတွေကိုတော်တဲ့တိုင်လို့ပြောကြတာဖြစ်ပါတယ်စစ်တပ်စစ်ကြောင်းရှိတဲ့အတွေ့မီးလောင်တဲ့နေအိမ်အရေးအတွေ့အတိအကျမသိရသေးတာလို့ဒေသခံတွေကပြောပါတယ်စီပါချေးရွာဟာကုတော်ချေးရွာကနေစစ်ကူသွားပြီးပြန်လာတဲ့စစ်တပ်စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေကပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကကြားပြတ်တိုက်ခိုက်ခဲ့တဲ့နေရာလေးဖြစ်ပါတယ်အဲ့ဒီကြားပြတ်တိုက်ခိုက်မှုမှာစစ်တပ်ဘက်က39ယောက်သေဆုံးပြီး48ယောက်စစ်သုံးပန်းအဖြစ်ဖမ်းဆီးခံခဲ့ရကလက်နက်အများအပြားကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကသိမ်းဆည်းရရှိခဲ့တယ်လို့ပြောပါတယ်။အဲ့ဒီလိုတိုက်ခိုက်ခံရပြီးတဲ့နောက်စီပါချေးရွာကိုစစ်တပ်ကတကြောပြန်နယ်မြေရှင်းလင်းနေတာလည်းဖြစ်ပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်းအရသာ14ဦးတပ်ဖြတ်ခံထားရပြီး20ကျော်လည်းအခုချိန်ထိဖမ်းဆီးခံထားရပါတယ်။ချေးရွာ9ရွာတဲ့မင်းကဒေသခံ2000ကျော်ဟာလည်းဘေးလွယာထွက်ပြေးတိမ်းရှောင်ခဲ့တယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပြပါတယ်။စကိုင်းတိုင်းနဲ့ကပ်နေတဲ့မန္တလေးတိုင်းဘက်မှာဆိုရင်လေမြင်းကြံခရိုင်ငဇုံမျိုးနယ်တဲကငမြကြီးချေးရွာမှာစစ်တပ်ဘက်ကစစ်ရေးလှုပ်ရှားနေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ငမြကြီးကျေးရွာဟာကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားတာဖြစ်ပြီးပြန်လည်ဆိုးမိုးနိုင်ရေးအတွက်စစ်တပ်ဘက်ကစစ်ကြောင်းထိုးနေပြီးတိုက်ပွဲတွေရှိခဲ့တယ်လို့မြောင်မြို့နယ်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ရဲ့တာဝန်ရှိသူကိုຫນွေဦးကအခုလိုပြောပါတယ်
။ခုတည်းကတော့ကျွန်တော်တို့ဒီစစ်ကြောင်းက73ရက်နေ့ထိဆိုလို့ရှိရင်ကျွန်တော်တို့ဟို4ရက်ကြာဖြစ်သေးတယ်။ကျွန်တော်တို့အဲ့တမှာတိုက်ပွဲဝင်နေရအဲ့ဒီမိုးတောင်တန်းမှာဆိုသူတို့ရဲ့ရည်မှန်းချက်ကဘယ်လိုလဲဆိုတော့သူတို့အဲ့ငမြကြီးစခန်းကလည်းပြေးထားတာဆိုတော့အဲ့ခါလည်းပြန်ရကျင်လာရောပြီးလို့ရှိရင်ဒီဘက်ကအဲဟောပေါ့သူတို့လမ်းကြောတွေဟောပေါ့ရုပ်သာဆက်မှုဆောင်တို့တရဥပတ်တို့အဲ့တတကြောပေးရလို့ဆိုရင်အဲ့လမ်းကြောတွေကပြန်လာမှာပေါ့အဲအဲ့မျိုးတွေဆိုရင်အပွင့်မခံနိုင်တဲ့အဆက်မှုလို့ဒါသူတို့ကဟိုပြန်ပြီးတော့ဒါစစ်ကြောင်းနဲ့စစ်ကြောင်းထုတ်ပြီးတော့နယ်မြေရှင်းလင်းရေးပုံစံမျိုးလုပ်နေရပေါ့
စစ်တပ်ကနယ်မြေရှင်းလင်းရေးအတွင်းဝေဟင်ကနေပါရဟယင်တွေနဲ့ပြစ်ကတ်တာတွေရှိပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပေးဆုံးဒဏ်ရာရရှိမှုတွေလည်းရှိပါတယ်မြောင်မျိုးနယ်နဲ့ငဇုံမျိုးနယ်အကြားမှာရှိတဲ့ငမြကြီးကျေးရွာရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ပြီးတဲ့နောက်စစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသာ16ဦးတဲ့မင်းသေဆုံးခဲ့ပါတယ်။စကိုင်းမကွေးမန္တလေးစတဲ့ဒေသတွေရဲ့စစ်စင်ရေးအတွင်အရသာထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့စစ်တပ်ဘက်ကတော့ဒေသကာကွယ်ရေးတပ်တွေရှိတဲ့ဒေသတွေကိုခြေမုံတိုက်ခိုက်တာသာဖြစ်တယ်လို့ပြောဆိုလေးရှိပါတယ်ခင်ဗျာ။